ခံသာလို့မပါရဲ့လားဒီလိုမောင်းရဖန်ရင်ခါဂုံတိတ်ခါအတွက်အခွင့်အရေးကိုလက်လွတ်သိရင်လက်လွတ်ရမယ့်ကိစ္စရမျိုးရှိနေတတ်ပါတယ်ငါတို့ဂုံတိတ်ခါနဲ့အခွင့်အရေးကိုမလဲလှယ်နိုင်တဲ့အနေအထားမျိုးတွေမှာပေါ့အခွင့်အရေးဟာတစ်ခါပဲရတတ်တယ်ပြီးတော့အခွင့်အရေးကိုကြတော့ယူထားရမယ်ဆိုတဲ့အတွေးခေါ်မျိုးဟာလူငယ်တွေကိုစူးစမ်းအထောက်ဖို့လုံလဝရိယရှိဖို့မမေ့မလျော့မပေါ်မဆပဲနေဖို့တိုက်တွန်းတာဖြစ်တဲ့အတွက်ကောင်းတဲ့ဘက်ကယူရင်ဒီတိုက်တွန်းချက်ဟာအလွန်သင့်မြတ်ပါတယ်အခွင့်အရေးဆိုတာရတော့ယူထားရမှာဖြစ်ပေမဲ့အခွင့်အရေးယူတဲ့ကိစ္စရမျိုးမယူတဲ့ကိစ္စရမျိုးနဲ့အချိန်နေနဲ့အချိန်ခါရအခွင့်အရေးယူတဲ့မယူတဲ့စဉ်းစားဆုံးဖြတ်ရမယ့်ကိစ္စမျိုးလည်းရှိနေတတ်ပါတယ်။ဒါပြင်အခွင့်အရေးယူတဲ့တော့လည်းထပ်ခါတလဲလဲအခွင့်အရေးယူတဲ့မယူတဲ့ဆိုတာမျိုးလည်းရှိလာတတ်ပြန်ပါတယ်။နောက်တစ်ခါအခွင့်အရေးဆိုတာနဲ့အတူဒွေးရောဆက်တင်ပါလာတာကလူကုံတိတ်ခါနဲ့အချက်တရားဆိုတာပါ။ကုံတိတ်ခါနဲ့အချက်တရားကိုတန်ဖိုးထားတတ်တဲ့သူမျိုးဟာမယူတဲ့အခွင့်အရေးမျိုးကိုမယူမိစေဖို့ကျင့်ဝတ်အရစောင့်ထိန်တတ်ကြပါတယ်။တခါတော့ကဘောလုံးဘွဲတဝဲမှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်ကလေးတစ်ခုကိုအဘအပြန်ပြီးသတိရမိပါတယ်။ခုနှစ်ကတော့1995နဲ့98ပတ်ဝန်းကျင်လောက်ကဖြစ်ပါလိမ့်မယ်။အင်္ဂလန်ပရီးမီးယားလိမှာဖြစ်ခဲ့တဲ့အဖြစ်အပျက်ကလေးပါ။အဲဒီတော့ကရော်ဘီဖောင်လာဆိုတဲ့ဘောလုံးသမားလေးဟာလီဗာပူးအသင်းမှာကစားနေခဲ့ပြီးတနေ့မှသူဟာပြိုင်ဘက်ဘောလုံးအသင်းနဲ့ကစားနေရင်ပြိုင်ဘက်အသင်းရဲ့ဂိုးအေရီယာထဲမှာတစ်ဖက်နောက်တန်းဘောလုံးသမားနဲ့မတော်တဆအထိကိုက်မိပြီးရုတ်တရက်လဲကျသွားခဲ့ပါတယ်။အဲဒါကိုမြင်သွားတဲ့ဒိုင်လူကြီးကချက်ချင်းခရာတွတ်ပြီးဒီဘဘူးအတင်းအတွက်ပနတီကံဖို့အခွင့်အရေးပေးလိုက်ပါတယ်။အဲ့ဒီအချိန်မှာအခုအဘပြောမဲ့အန်ဩစရာအဖြစ်ပြက်ကဖြစ်ပေါ်လာခဲ့တာပါ။ဘောလုံးသမားလေးရော်ဘီဖောင်လာဟာချက်ချင်းကုံယုံထဒနဖက်မိုးပေါ်မြောက်လို့ပနတီမပေးတဲ့ကြောင့်ဒိုင်လူကြီးစီပြေးသွားတာအပြင်းအထန်ကန့်ကွက်ပါတော့တယ်။ပြိုင်ဘက်ဘောလုံးသမားကြောင့်မဟုတ်ပဲသူ့ဖာသာသူအချိန်လုံးလဲကြတာဖြစ်ကြောင်းပနတီလုံးဝမတတ်မဲ့တဲ့ကြောင့်ဒိုင်လူကြီးကိုပြပြတလဲသွားချင်းပြပါတယ်။ပုံမှန်ဖြစ်ရိုးဖြစ်စဉ်မဟုတ်တဲ့အတွက်ဘောလုံးမဲကြည့်နေတဲ့သူတွေကတဖက်ဘောလုံးအသင်းကကစားသမားတွေရောတအံ့အောဖြစ်ကုန်ကြပါတယ်။ပထမတော့သူ့ကိုလူထုံလူအားတယောက်အနေနဲ့အားလုံးကမြင်မိကြပေမဲ့နောက်ပိုင်းမီဒီယာတွေကနေရိုးသားပြီးအခွင့်အရေးရတိုင်းမယူတတ်တဲ့ကစားသမားတယောက်ဖြစ်ဝိုင်းဝန်းချီးကျူးဂုဏ်ပြုကြပါတော့တယ်။လီဗာပူးအသင်းနေပြကိုယ်တိုင်ကရိုးသားပြီးအခွင့်အရေးမယူတတ်တဲ့သူ့ကစားသမားလေးအကြောင်းကိုဂုဏ်ယူဝင့်ကြားစွာပြောသွားတာကိုနားထောင်လိုက်ရပါတယ်။လောကမှာဘောလုံးသမားလေးရော်ဘီဖောင်လာလိုမယူတဲ့အခွင့်အရေးမျိုးကိုမယူမိစေဖို့လည်းအင်မတန်အရေးကြီးပါတယ်။ခုငါတို့နိုင်ငံမှာမယူသင့်တဲ့အခွင့်အရေးဖြစ်ပေမဲ့အချက်တရားနဲ့ကိုယ်ဂုံတိတ်ခါကိုမငဲ့ခွက်ပဲအခွင့်အရေးယူနေကြတဲ့သူတွေနယ်ပယ်အသီးသီးမှာရှိနေကြပါတယ်။အချက်တရားမရှိတတ်ကြတဲ့သူတိုင်းမှာစင်ကျင်တုံတရားလည်းရှိမနေတတ်ကြပါဘူး။လက်နဲ့အာကိုနဲ့အပြစ်မဲ့ပြည်သူတွေကိုဗတရားဖန်စီနှိပ်စက်တပ်ဖြတ်နေကြတဲ့အဖွဲ့အစည်းတွေပြည်သူ့ဗန္ဓာကိုကိုယ်ဥစ္စာပစ္စည်းလိုမတရားယူငင်သိမ်းဆီးသုံးဆွဲနေတဲ့သူတွေအာဏာနဲ့ယာဒူးရရှိရေးအတွက်ကိုယ်ဂုံတိတ်ခါနဲ့အချက်တရားကိုမငဲ့ခွက်ပါပဲ။အောင်လန်းကြီးနဲ့ရယူဖို့ကြိုးစားနေတဲ့သူတွေပြည်သူတွေကမကြည်ဘူးလဲဂုံတိတ်ခါမဲ့သွားတရားနည်းလည်းမကျရရနေရာကိုယူနေကြတဲ့သူတွေလည်းအများကြီးရှိနေကြပါတယ်ထို့သူတာမန်ပြည်သူအချို့မှလည်းကိုယ်ဂုံတိတ်ခါနဲ့အဆက်တရားကိုမငဲ့ကွက်ပဲအခွင့်အရေးယူနေကြတဲ့သူတွေစီကံမဲ့နေတဲ့သူတွေလည်းအများကြီးရှိနေကြပါတယ်အမိုက်ပုံးတွေရှိပါရဲ့နဲ့လမ်းပေါ်စီကံမဲ့အမိုက်ပစ်ချနေတဲ့သူတွေစီကံတကျတန်းစီရမဲ့ကိစ္စမှာတန်းမစီပဲအခွင့်အရေးယူကြော်တက်နေတဲ့သူတွေဘတ်ကားပေါ်မှာတက်ကြီးရွယ်ဦးတွေနဲ့ကိုဝင်ဆောင်အမျိုးသမီးတွေပါလာတော့လဲနေရထိုင်ခင်းဖယ်မပေးပဲမိမ့်မိတ်ကြီးထိုင်ပြီးအခွင့်အရေးယူနေကြတဲ့သူတွေအများကြီးရှိနေပါတယ်။လောကမှာအချက်တရားကိုဖြစ်ပေါ်စေတဲ့အကြောင်းတရား၄ပါးရှိပါတယ်။မိမိရဲ့အမျိုးဇာတိကိုဆင်ခြင်ပြီးဆက်ခြင်းမိမိရဲ့အသက်အရွယ်ကိုဆင်ခြင်ပြီးဆက်ခြင်းမိမိရဲ့ယာဒူးကုံအင်္ကာနဲ့ရဲရင်မှုကိုဆင်ခြင်ပြီးဆက်ခြင်းမိမိရဲ့ဉာဏ်ပညာနဲ့ဘဟုတုတ္တကိုဆင်ခြင်ပြီးဆက်ခြင်းလို့ဖြစ်ပါတယ်။အချက်တရားရှိသူမိမိရဲ့ဂုံတိတ်ခါကိုပြန်ပြီးငဲကွက်တတ်သူတွေဟာမယူတဲ့တဲ့အခွင့်အရေးကိုလည်းအတင်းအဓမ္မမယူတတ်ကြသလိုယူတဲ့တဲ့အခွင့်အရေးကိုလည်းထက်ခါတလဲလဲမယူတတ်ကြပါဘူး။ဟီရိဆိုဒီမှာအချက်ရှိခြင်းဖြစ်ပြီးအောတပဆိုဒီမှာအကြောက်တရားရှိခြင်းလို့အဓိပ္ပာယ်ရပါတယ်။ဟီရိအောတပတရားနှစ်ပါးမရှိရင်မကောင်းမှုဒုစိတ်အားလုံးကိုဆက်စုပ်ယွံရှာပြီးမယူတဲ့တဲ့အခွင့်အရေးမျိုးကိုလည်းမယူမိဖို့ဆင်ခြင်နိုင်ပါလိမ့်မယ်။အထုပ်ဆိုရရင်မိမိအသက်အရွယ်ယာဒူးဂုံအင်္ကာနဲ့ဉာဏ်ပညာဘဟုတုတ္တတို့ကိုငဲ့ကွက်ပြီးအချက်တရားရှိကြပါမယူတဲ့အခွင့်အရေးကိုမရယူခြင်းနဲ့မိမိရဲ့ဂုံသိက္ခာနဲ့အချက်တရားကိုထိမ့်သိမ်းပေးကြပါလို့အကြံပြုရင်းဒီတစ်ပတ်ဒီကုန်းချုပ်လိုက်ပါစေ။မင်းလည်းမင်းရဲ့ဂုံသိက္ခာနဲ့အချက်တရားကိုတန်ဖိုးထားတတ်တဲ့နိုင်ငံကြီးသားတယောက်ဖြစ်အောင်ကြိုးစားနေထိုင်နိုင်ပါစေလို့အဘဆုတောင်းပေးလိုက်ပါရယ်ကွယ်။ဖြစ်လာစွာသောမင်းရဲ့အဘစန္ဒီဦး